ဆက်မှုဇုံအလုပ်သမားတွေရဲ့အနည်းဆုံးလောက်ခလာစာကိုတတ်မှတ်နိုင်ဖို့အတွက်အစိုးရကတိုင်းဒေသကြီးနဲ့ပြည်နယ်အသီးသီးကမြို့နယ်ပေါင်း108မြို့နယ်မှာရှိတဲ့လူတဦးချင်းစီရဲ့တရက်အသုံးစရိတ်ကိုတစ်လကျော်စာစစ်တမ်းကောက်ယူပြီးထုတ်ပြန်လိုက်တာဖြစ်ပါတယ်။အဲ့ဒီစစ်တမ်းဟာအလုပ်သမားတွေတင်ပြထားတဲ့တစ်နှစ်ကုန်ကြစရိတ်နှုန်းနဲ့ကွာဟနေပါတယ်။ရန်ကုန်တိုင်းဒေသကြီးမှာရှိတဲ့အလုပ်သမားတွေကတရက်ကိုကုန်ကြစရိတ် 9,000 ရှိကြောင်းတင်ပြထားပေမဲ့အစိုးရကထုတ်ပြန်ရမှာတော့တရက်ကို 3,500 ကျပ်သာကုန်ကြစရိတ်ရှိကြောင်းဖော်ပြထားပါတယ်။ကျန်တဲ့တိုင်းနဲ့ပြည်နယ်တွေကအလုပ်သမားတွေတင်ပြတဲ့နှုန်းနဲ့အစိုးရထုတ်ပြန်တဲ့နှုန်းဟာလည်း 7,500 လောက်ကွာဟနေတာဖြစ်ပါတယ်။အစိုးရရဲ့စစ်တမ်းဟာအလုပ်သမားတွေတင်ပြထားတဲ့နှုန်းထားတွေနဲ့ကွာဟနေတာကြောင့်အလုပ်သမားတွေကကျေနပ်မှုမရှိဘူးလို့မြန်မာနိုင်ငံအလုပ်သမားသမဂ္ဂအဖွဲ့ချုပ်အတွင်းရေးမှူးကိုနော်အောင်ကပြောပါတယ်
။ဆိုတော့ဖယ်မြို့နယ်တွေကိုအခြေခံပြီးတော့မှ 3,500 လို့ထွက်လာတယ်ကျွန်တော်လည်းမပြောတတ်ဘူး။ပြည်စည်းရေးကိုကျွန်တော်တို့ကတော့အယုံကြည်မရှိဘူးလို့ပဲကျွန်တော်ပြောချင်တယ်။ဆိုရဝန်ထမ်းတွေကိုအခြေခံလာက4,000တတ်မှတ်လိုက်ပြီ။အဲ့ဒီ4,000နဲ့ရော့ရင်တော့အလုပ်သမားတွေကျေနပ်မှာမဟုတ်ဘူး
။ပြီးခဲ့တဲ့မတ်လလောက်ကစပြီးနေပြည်တော်ကောင်စီအပါအဝင်ပြည်နယ်နဲ့တိုင်းဒေသကြီး15ခုကအိမ်ထောင်စုပေါင်း2000ကျော်မှာအစိုးရနဲ့အလုပ်သမားကိုယ်စားလှယ်တွေကအဲ့ဒီစစ်တမ်းကိုကောက်ယူခဲ့တာဖြစ်ပါတယ်။အဲ့ဒီလိုကောက်ယူပြီးရရှိလာတဲ့နှုန်းတွေနဲ့အစိုးရထုတ်ပြန်တဲ့နှုန်းဟာကွာဟနေတယ်လို့လည်းရန်ကုန်တိုင်းဒေသကြီးအတွင်းစစ်တမ်းကောက်ယူရမှာပါဝင်ခဲ့တဲ့အလုပ်သမားကိုယ်စားလှယ်ကိုထွန်းဝေကပြောပါတယ်။
တို့ကမှတော့နည်းနေတယ်ခင်ဗျတကယ်ကြာအိမ်အောင်စုစုမှာနေတိုင်းစားသောက်ပုံစည်းကိုတိတ်လိတ်လိုက်ပြီးတော့ကျွန်တော်တို့ဒါမေးခွန်းပေါင်းများစွာကျွန်တော်တို့9000ကျော်မေးပြီးတော့ဒါကို census ထုတ်ထားတာပေါ့နော်အဲ့ဒီရရှိတဲ့ပုံပေါ်မှာနေဆုံးလာတာကိုသတ်မှတ်ပြီးမယ်လို့သူတို့ဆိုထားတာဟုတ်ယနေ့ပုံစည်းလုံးပေါ့ဒီနေ့အိမ်အောင်စုစုမှာဒုတိယရဲ့လုံအားကဒါပြည်နယ်နိုင်မဲ့နေထားတော့ကျွန်တော်တို့ကအနည်းဆုံးအဲ9000လောက်အဲ့လောက်မှမရှိရင်တော့ဘယ်ဒေသဘယ်ပြည်နယ်မှပြည်နယ်မှာမဟုတ်ဘူ
းစက်မှုဆောင်အလုပ်သမားအများစုဟာအဆောင်မှနေထိုင်ပြီးအလုံးလောက်ကန်ကြတာဖြစ်တဲ့အတွက်အဆောင်ခဈေးနှုန်းစားစရိတ်နဲ့အထွေထွေအသုံးစရိတ်ဟာတနေ့ကျပ်9000နဲ့အထက်မှာရှိတယ်လို့အလုပ်သမားတွေကပြောကြပါဗျ။ကချင်၊ချင်း၊တနင်္သာရီ၊ပဲခူး၊မန္တလေး၊မွန်နဲ့ရခိုင်ပြည်နယ်တွေမှာရှိတဲ့အလုပ်သမားတွေရဲ့တနေ့ကုန်ကျစရိတ်ဟာကျပ်4000ရှိကြောင်းအစိုးရထံတင်ပြထားပေမဲ့အစိုးရစစ်တမ်းရဲ့ဖော်ပြချက်မှာတော့ကျပ် 2500 ကနေ 3500 အထိသာတတ်မှတ်ထားတာတွေ့ရပါဗျ။ကရင်နဲ့မွန်ပြည်နယ်မှာတော့ကုန်ကျစရိတ်ကျပ်ငွေ 2200 အထိသာတတ်မှတ်ပေးထားပါဗျ။ရန်ကုန်တိုင်းဒေသကြီးကစက်မှုဇုံတွေမှာလုတ်ကိုင်းနေတဲ့အလုတ်သမားတဦးဟာတလလုတ်ခလာစာအနည်းဆုံး7,000ကနေအများဆုံး3,000လောက်အထိသာရရှိကြပါတယ်။အဲ့ဒီလာစာနဲ့အလုတ်သမားတွေရက်တီဖို့ဟာမဖြစ်နိုင်ကြောင်းအလုတ်သမားတွေကပြောကြပါတယ်။ရန်ကုန်တိုင်းဒေသကြီးလှိုင်တရာစက်မှုဇုံဥက္ကဋ္ဌဦးမြတ်သိန်းအောင်ကအစိုးရကတတ်မှတ်လိုက်တဲ့နှုန်းထားတွေဟာအလုတ်ရှင်နဲ့အလုတ်သမားနှစ်ဖက်စလုံးအတွက်အဆင်ပြေတဲ့နှုန်းတွေဖြစ်တယ်လို့ပြောပါတယ်။
အဲ့တော့ဒါတော့6,000ဆိုတာမပေးနိုင်တဲ့အင်အားရှိတယ်လေအဲ့လိုစိတ်ရုံလို့ကြတော့လေရော့သွားမဲ့သဘောလေးရောမြင်တာပေါ့နော်တချို့စိတ်ရုံမပေးနိုင်ဘူးနောက်တော့အထည်ကျူးတော့ဒီကနိုင်ငံညာလာတယ်သူတို့ပေးနေမကိုက်ဘူးဆိုရင်တချို့စိတ်ရုံကပိတ်သွားတယ်လေ3,500တော့သိုးပါဘူးအများစုကပေးနိုင်ပါလိမ့်မယ
်အစိုးရရဲ့စစ်တမ်းထုတ်ပြန်ချက်နဲ့ပတ်သက်ပြီးအလုပ်ရှင်နဲ့အလုပ်သမားတွေရဲ့နှစ်ဖက်သဘောထားကိုမကြခင်ရက်ပိုင်းအတွင်းမှာအလုပ်သမားအလုပ်ကိုင်းနဲ့လူမှုဖူလုံရေးဝန်ကြီးဌာနကခေါ်ယူမေးမြန်းမှာဖြစ်တယ်လို့အလုပ်ရုံနဲ့အလုပ်သမားဥပဒေစစ်ဆေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးဝင်းရှိန်ကပြောပါတယ်
တော့ဆိုတော့ကောက်တယ်တော့ထွက်လိုက်ခါမှလို့ရှင်ရပြေးနေကြလားလူသမားလည်းကြောက်လက်ခံကြတော့ပြန်ပြီးတော့သူတို့ကဝေးကြမှာဒီဥစ္စာကိုလေလို့ရှင်လည်းပြေးနေမှုလို့ပေါ့လူသမားလည်းသူတို့လည်းလိုအပ်ကနေတိုက်တယ်တော့သူကရောက်လို့တော့ဒီတဘောရှိတာပေါ့နော်အဲစနေမှာတော့ကတို့ကလို့ရှင်နေနဲ့တွေ့မယ်နောက်တစ်ခါနောက်ပြန်မှလူသမားရတွေ့တဲ့ခါမှသူပြီးမှတို့ကဒီအဖွဲ့ပြန်ဆုံးလို့မှလုံးဝသဘောရှိပ
ါအစိုးရကထုတ်ပြန်တဲ့တဦးချင်းကုန်ကြစရိတ်တွေနဲ့အလုသမားတွေတင်ပြထားတဲ့တဦးချင်းကုန်ကြစရိတ်တွေအပေါ်မှာအခြေခံပြီးအ ਨੇ ဆုံးလောက်ခလာစာကိုလာမဲ့မေလအတွင်းမှာတတ်မှတ်မှာဖြစ်ပါတယ်။အဲ့ဒီအ ਨੇ ဆုံးလောက်ခလာစာကိုရက်ပေါင်း60အတွင်းမှာထုတ်ပြန်သွားမှာဖြစ်ပြီးအဲ့ဒီနှုံးပေါ်ကန့်ကွက်မှုတွေရှိလာမယ်ဆိုရင်ဒုတိယအကြိမ်အဖြစ်စစ်တမ်းထပ်မံခောက်ယူမှာဖြစ်ပြီးပြန်လည်ဆွေးနွေးသွားမှာဖြစ်တယ်လို့သိရပါတယ်။လွန်ခဲ့တဲ့2022ခုနှစ်ကစပြီးရန်ကုန်တိုင်းနဲ့မန္တလေးတိုင်းမှာရှိတဲ့အလုပ်သမားတွေကအခြေခံလောက်ခလာစာတိုးမြင့်ရရှိဖို့အတွက်ဆန္ဒပြတောင်းဆိုမှုတွေရှိခဲ့ပါတယ်။အလုပ်သမားဆန္ဒပြမှုတွေကြောင့်လက်ရှိမှာဖမ်းဆီးခံထားရသူ9ဦးရှိပြီးတရားရင်ဆိုင်နေရသူ20နီးပါးရှိတဲ့အပြင်အလုပ်ကနေထုတ်ပယ်ခံရတာတွေလည်းရှိနေပါတယ်ရှင်။